မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းနိုင်ငံတော်များကလူ့ခွင့်ရေးချိုးဖောက်မှုတွေကိုပုံမှန်လေးလေးဝေဖန်ခဲ့တဲ့အပေါ်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကကာကွယ်ပြောဆိုလိုက်ပါတယ်။သူရောက်အချက်ရစရာဖြစ်ရမျိုးမဟုတ်ပဲဒီတိုင်းပြည်ကိုယ်တိုင်ကရှက်စရာကောင်းတဲ့လုပ်ရည်တွေကိုပြုမှုခဲ့ရတာဖြစ်တဲ့အကြောင်းတောင်ကအနိုင်ယူရမယ်ဇာယီရိုက်တာဟူစင်ကဆူဒန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာမနေ့ကကျင်းပတဲ့နှုတ်ဆက်ပွဲခန္ဓာတွင်ပြောကြားခဲ့တာပါ။နှုတ်ဆက်နေခဲ့မယ်ဆိုရင်ဗီဇာခံရမှာမဟုတ်ကြောင်းနဲ့သူ့နေရာမှာတောင်ယူမဲ့သူကိုလည်းသူ့ရင်မဟာမင်းကြီးတောင်ယူခဲ့ဘူးသူအကြံပေးခဲ့တယ်လို့ပဲဗီတိုင်းပြည်ကမှမခွဲခြားပဲပြင်းပြင်းထန်ထန်ဆက်ဆံမှုတိုက်တွန်းလို့ကြောင်းနဲ့မိမိချာတောင်ဝင်ထမ်းဆောင်ခဲ့တာနဲ့ပတ်သက်လို့ပြောဆိုသွားပါတယ်။ဒီလောက်ကမှလူ့ခွင့်ရေးကော်မရှင်နာမင်းကြီးတက္ကသိုလ်ကိုဆုံးမဲ့ဂျော်ဒန်နိုင်ငံတော်ဝင်မိသားစုကမင်းသားတစ်ပါးဖြစ်တဲ့ဇာယီဟာမြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်သူတူလည်းဖြစ်ပါတယ်။ဒီခံပြည်တယ်မှာဖြစ်ပွားခဲ့တဲ့ရိုဂျာရီပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အဆင့်တွေရောက်ခဲ့ကြောင်းလည်းပြောဆိုခဲ့တဲ့သူပါ။ဒီခံပြည်တယ်မြောက်ပိုင်းမှာပြည်내နဲ့ဩဂုတ်လတဲ့ ARC ဆင်အောင်စုကလူမျိုးရေးကိစ္စကဏ္ဍတွေကိုစီးနင်းတိုက်ခိုက်ခဲ့တာကိုမြန်မာလူမျိုးတပ်ဖွဲ့တွေတုတ်ပြန်ချိန်မုံရမှာဝန်ကြီးရေးပေါ်လူခွေချုပ်ပတ်မှုကြီးစိုးစိုးဝါကျူးလွန်တဲ့အတွက်နိုင်ငံတကာကစုံစမ်းစစ်ဆေးဖို့လဲမာမင်းကြီးကတိုက်တွန်းနေတာဖြစ်ပါတယ်။မြန်မာဆွေးနွေးတော့လူဝင်ကြီးဆိုတဲ့အမည်ကိုပြည်ဝင်အသိမှတ်ချက်လက်ခံမထားသလိုနိုင်ငံတကာကစွပ်စွဲနေတဲ့လောက်လူခွေချုပ်ပတ်မှုကြီးမရှိကြောင်းလဲညှင်းဆန်ထားတာပါ။မာမင်းကြီးစာရေးကတော့သူတောင်းယူခဲ့တဲ့ကာလအတွင်းလူခွေချုပ်ပတ်မှုကြီးကိုစုံစမ်းစစ်ဆေးသူတွေတပ်ဆိုင်ရာတန်းပြည်တွေကိုတရားခွင့်ရအောင်ကြိုးပမ်းနေခဲ့တာအောင်မြင်မှုတစ်ခုဖြစ်ကြောင်းပြောဆိုခဲ့ပေမယ့်မြန်မာနိုင်ငံလူ့ကုသမဂ္ဂရဲ့စုံစမ်းမှုတွေကိုလက်မခံတဲ့တိုင်းပြည်အနေနဲ့ဖုံးကွယ်ဖို့ကြိုးစားနေသလားဆိုပြီးတော့လည်းမေးခွန်းထုတ်ခဲ့ပါတယ်။